ပရတိန်နိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာပရတိန်မှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့ဒီကနေ့မနက်ပိုင်းလန်ဒန်မြို့မှာတွေ့ဆုံခဲ့ပြီးညီချင်းရင်းနဲ့နိုင်ငံဖွံ့ဖြိုးရေးဆက်စပ်နေမှု23ရာစုပင်လုံညီလာခံနဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပေါ်တဘောရာအခြေခံပညာရေးစနစ်ပြုပြင်ပြောင်းလဲမှုအခြေအနေတချို့ကိုရှင်းပြသွားခဲ့ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ကတင်ပြချပါတယ်
။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဥရောပ၃နိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်အဖြစ်ဗြိတိန်နိုင်ငံမှာရောက်နေပြီးမေလ9ရက်ဒီကနေ့မနက်ပိုင်းမှာတော့ဗြိတိန်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ဟိုတယ်မှာတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာမွေးဖွားလာသူတွေဟာဘယ်နိုင်ငံရောက်မြန်မာနိုင်ငံရဲ့မိသားစုဝင်တွေအဖြစ်ခံယူကြောင်းပြောသွားပြီးအားလုံးကမိမိတို့တတ်နိုင်တဲ့ဘက်ကပါဝင်လှုပ်ဆောင်မှသာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ရောက်လာမှာဖြစ်တယ်လို့တိုက်တွန်းသွားပါတယ်တိုင်းသားဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုအမူအကျင့်တွေပြောင်းလဲလာပြီလားဆိုတဲ့ကရင်တိုင်းသားတို့ရဲ့မိကွနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြပါတယ်
ကျမတို့အနေနဲ့ပြောင်းလဲဖို့လည်းအများကြီးလုပ်နေပါတယ်အတိုင်းအတာတစ်ခုစီလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်သို့သော်ညာလည်းပြေဝပြောင်းလဲတယ်မပြောင်းလဲဆိုတော့နောက်ဆုံးကျတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်အစိုးရဆိုတာဟာကိုလုပ်နေတဲ့စီမံကိန်းကြီးကိုဥတည်နေတဲ့ကိစ္စတွေအောင်မြင်မှုကြီးလို့ပြောပိုင်ခွင့်ဟာတရားရဂိုင်လို့မရှိပါဘူးတကယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်ဒါပေမဲ့ပြည်သူကဆုံးဖြတ်တဲ့အခါကျလို့ရှိရင်လည်းအမြင်ကျေကျေနဲ့ဆုံးဖြတ်ရမှာပါကိုလိုချင်တာမရလို့အောင်မအောင်မြင်ဘူးလို့ပြောလို့မရပါဘူးကိုလိုချင်တာရဖို့အတွက်မဟုတ်ဘူးကိုယ်နိုင်ငံတနိုင်ငံလုံးအတွက်ကောင်းဖို့အတွက်ဖြစ်ပါတယ်ကျမဒီအချိန်မှာဟိုဂျုံလုံးပြောရမယ်ဆိုလို့ရှိရင်ကျမတို့ကရင်တိုင်းရင်းသားများဟာကျမတို့ညီညာရေးဖြစ်စဉ်နဲ့ပတ်သက်လို့အများကြီးပံ့ပိုးကူညီပါတယ်ဖောက်ပါပါတယ်ဒါအတွက်လည်းကျမတို့တကယ်ကိုကျေးဇူးတင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးလဲဒေါန်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆိုရင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဇိုင်းမမဆန့်ကျင်ခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးဆိုပြီးတော့ဒီပြည်သူစံတာခံယူပွဲလုပ်ခဲ့ရကျမတို့ဆန့်ကျင်ခဲ့ပါတာဒါပေမဲ့လည်းကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူးတည်ငြိမ်နိုင်မှုမရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရနိုင်မှာမဟုတ်ဘူးအခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆက်နွယ်နေပါတယ်ဒီ NCA လက်မှတ် NCA ဆက်သဘောတူညီမှုတဲ့မှာကိုဒါပါပါတယ်ဒီကျင်းပင်လုံညီလာခံကနေဒီဒီညီလာခံကနေတဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ Federal ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုတစ်ခုဖြစ်အောင်လို့ပြုပြင်တောင်းလဲသွားရမယ်ဆိုတော့ပါပြီးသားပ
ါဒီနေ့ဟာညဉ့်ညေးနေ့လို့ NLD အစိုးရကကြီးညာလှုပ်ဆောင်နေပေမဲ့အားမလို့အားမရဖြစ်เสียအခြေအနေတွေရှိလာတယ်ဆိုတဲ့မေးမြန်းချက်ကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုတုံ့ပြန်သွားပါတယ
်အားမရတဲ့လူတွေကဝင်ပြီးတော့လှုပ်ဖို့လိုပါတယ်အားမရဘူးဆိုတဲ့လူတွေအားလုံးကသာဝိုင်းမင်းပြီးတော့ကုညီမယ်ဆိုလို့ရှိရင်မုတ်ချမတွေ့ကျမတို့အောင်မြင်ရမှာဖြစ်ပါတယ်အဲ့တော့ဒီကျမတို့ဟာညီလာခံတစ်ခုရင်းနဲ့အလုံးအောင်မြင်မှုရမယ်လို့လေဒီလိုလဲကျမတို့မမှော်မြင်မှော်မှားမှာဘူးညီညာရဲ့ဖြစ်စဉ်ဆိုတာတခြားနိုင်ငံတွေကြည့်လိုက်ပါတော်တော်ကိုလုတ်ရတဲ့ကိစ္စပဲကျမတို့ရဲ့နိုင်ငံမှာဆိုလို့ရှိရင်ဟိုလွတ်လပ်ရေးရကြတဲ့ညီညာရဲ့ပြည်တွင်းညီညာရေးဆိုတာပြေဝမရှိခဲ့ပါဘူ
းမြန်မာနိုင်ငံရဲ့ပညာရေးစနစ်မှာအခြေခံပညာရေးစနစ်ပြောင်းလဲမှုတချို့နဲ့ပတ်သက်လို့လှုပ်ဆောင်စရာတွေဆက်ရှိနေတဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်အဲ့
တော့ကျမတို့နိုင်ငံကအခုပညာရေးစနစ်ကိုလည်းပြောင်းတဲ့နေရာမှာမူလတန်းပညာရေးကိုကျမတို့မြင့်တင်ရမယ်ခိုင်မာအောင်လုပ်ရမယ်အခြေခိုင်မှအမြင့်ကခိုင်မှကျမတို့အပင်ကနေပြီးတော့တန်တန်မာမာနဲ့ကြီးထွားလာမှာပါနောက်ပြီးတော့ကျမတို့ရဲ့ဆံမိုးရေးစနစ်ကိုလည်းကျမတို့ပြောင်းရမယ်အခုဆံမိုးရေးစနစ်ပြောင်းတဲ့နေရာမှာကျမတို့ကအမှတ်ပေးတဲ့စနစ်မဟုတ်ဘဲနဲ့ grading ပေါ့နော် ABC အဲ့ဒီစနစ်ကိုကျမတို့ပြောင်းပြီးတော့သုံးပါတယ်သုံးတဲ့အခါမှာကျမဘာတွေ့ရလဲဆိုတော့ကလေးတွေကကြိုက်တယ်တဲ့ဘာလို့သူတို့ပေါ်မှာပို့ပြီးသူတို့ပေါ်မှာဖိအားပေးမှုတွေပို့နေလာတယ်ပေါ့နော် pressure ပို့ပြီးတော့နေလာတဲ့အခါကျဒါပေမဲ့မိဘတွေကမကြိုက်ဘူးတဲ့ဘာဖြစ်လို့မကြိုက်လဲဆိုတော့အမှတ်ပေးစနစ်နဲ့ကြည့်လို့ရှိလို့ရှိရင်ဟိုဘက်အင်ကကလေးကငါကလေးတဲ့အမှတ်သုံးမှတ်ပို့များလို့ရှိလို့ရှိရင်ငါတို့ကျူရှင်ဆရာမအလုံးမလုံးနေဘူးဆိုပြီးသွားမှလို့ရတယ
်ဒီကနေ့ဟာဒေါအောင်ဆန်းစုကြည်ရဲ့ဗီတင်ခီးစဉ်နောက်ဆုံးနေ့ဖြစ်ပြီးမေလ၄ရက်ကြာသာပတိနေ့ကလေးကဗီတင်နိုင်ငံကိုရောက်နေတာဖြစ်ပါတယ်ဧပြီလ30ရက်နေ့ကဥရောပခီးစဉ်စတင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဘယ်လ်ဂျီယံ၊အီတလီနဲ့ဗြိတိန်နိုင်ငံတွေကိုခီးထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။